Welcome to the Voice of America in Burmese.
Mingala nya cha ma to ta shin mya shin. American pi taung su myo raw Washington DC ga ne VOA Myanmar bai season ye 2015 khu ne September 29 ye tanin ngwe ne nya bet 9 na ya ne 10 night season dwe ko sat tin thau lin pe ne ba bi. Line to meter 24 25 30 ne 51 tu ka ne dai ye phan yu na sin nai ma le shin.ကျမနန်းလာပါအခုညပိုင်းစီစဉ်တွေတာဝန်ယူသက်ဆက်ပေးမှာပါမင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါခရီးယန်ဖုံးတော်ကြီးတွေရဲ့လူငယ်တွေအပေါ်လိန်ပိုင်းဆိုင်ရာချိပါစော်ကားမှုတွေမရှိစေဖို့နဲ့လူငယ်တွေကိုအကာအကွယ်ပေးကြဖို့ပုပ်ယဟမင်းကြီးဖရန်စစ်ကရိုမန်ကက်သလစ်ခန်းအုပ်တွေကိုဒီကနေ့မှပဲတိုက်တွန်းလိုက်ပါတယ်မက္ကာမြို့အပြင်ဘက်မှာဖျားဖူး969ယောက်လို့ပြီးတည်ဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဆော်ဒီနိုင်ငံအနေနဲ့တောင်းပန်ဖို့အီရန်ကတောင်းဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းက ISIS အစွန်းရောက်တွေကိုဒီကနေ့မှပဲပြင်သစ်တို့လေကြောင်းကနေစတင်တိုက်ခိုက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့အကြားတပြည်လုံးအပြစ်ခတ်ရဆက်ရေးစာချုပ်အပြစ်သတ်ချုပ်ဆိုနိုင်မှုစူးစမ်းနေချိန်မှာပဲတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေပြင်းထန်လာနေပါတယ်
။ခုတ်ကြီးလက်နက်ကြီးရောထုတ်တုံးတော့အခုအရက်ခွဲကလူတွေကနေလို့မရပါဘူးသူကစစ်တပ်ကမောင်းထုတ်ပြီးမှအဲ့မှာမိုင်းကောင်
မိုင်းကောင်ကြေးရွာတာဝန်ခံဦးစပိုင်တော်ပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါဒီနောက်မှာတော့ဝရင်အားကစားကလောင်ရှင်ခင်မောင်ထွေးပြင်မနာရဲ့နိုင်ရည်တရင်နဲ့အတူအပတ်စဉ်တင်ဆက်နေကြမြမဒီမိုကရေစီရဲ့ဆွေးနွေးခန်းကိုလည်းကြားရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်မြန်မာပြည်မှပြည်စာများနဲ့ကမ္ဘာတစ်လွှားထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုတော့အကြီးနာဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့သတင်းငွေနဲ့ညပိုင်းထိတ်တန့်ရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့ကပြောပြပေးပါအောင်ရှင
်ခရီးယန်ဖုံးတော်ကြီးတွေကလူငယ်တွေကိုလိန်ပိုင်းဆိုင်ရာထိပါစော်ကားမှုမရှိစေရင်းနဲ့အကြီးအကဲတွေအနေနဲ့ပြစ်မှုတွေကိုဖုံးကွယ်ပေးရင်အထောက်လှုပ်ဆောင်မှုမရှိအောင်တတိထားစောင့်ကြည့်သွားကြဖို့ပိုယဟမင်းကြီးဖရန်စစ်ကရိုမန်ကက်သလစ်ဂန်းအုပ်ဖုံးတော်ကြီးတွေကိုမိန့်ကြားလိုက်ပါတယ်အမေရိကန်ပြည်တော်စုဖီလာဒဲဖီးယားမြို့မှာဒီကနေ့ရိုမန်ကက်သလစ်ဂန်းအုပ်ဖုံးတော်ကြီးတွေနဲ့ပိုယဟမင်းကြီးတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ခရီးယန်ဖုံးတော်ကြီးတွေရဲ့လိန်ပိုင်းဆိုင်ရာစော်ကားမှုတွေကိုခန့်ခဲ့ရသူတွေနဲ့ဒီသတင်းပတ်ကုံတော့ကသူတွေ့ဆုံခဲ့ပြီးသူတို့ရဲ့အဖြစ်ကိုဖျားသခင်ကစာနာရတယ်လို့လည်းမိန့်ကြားခဲ့ပါတယ်လူငယ်တွေကိုအကာအကွယ်ပေးဖို့နဲ့တာဝန်ယူချဖို့ကိုလည်းပိုယဟမင်းကြီးကဒီကနေ့မနေ့ရိုမန်ကက်သလစ်ဂန်းအုပ်တွေကိုအသေးချာပြောဆိုခဲ့ပါတယ်အမေရိကန်ပြည်တော်စု6ရက်ကြာခီးစဉ်ရဲ့နောက်ဆုံးနေ့အဖြစ်ရိုမန်ကက်သလစ်အသင်းတော်အကြီးအကဲပိုယဟမင်းကြီးဖရန်စစ်ဒီကနေ့မှာတော့သူဟာဖီလာဒဲဖီးယားမြို့ကအချင်းထောင်တစ်ခုစီကိုသွားရောက်မှာဖြစ်တယ်လို့လူအများပါဝင်နိုင်မဲ့မြို့လယ်ကဝတ်ပြုဆူတောင်းပွဲကိုလည်းဥဆောင်ဝတ်ပြုမှာဖြစ်ပါတယ်ကာရင်ဖွန်ဟိုးအချင်းထောင်မှာအချင်းသား100လောက်ကိုလည်းပိုယဟမင်းကြီးတွေ့ဆုံဖို့ရှိပါတယ်စင်ရဲသားတွေရွှေပြောင်းအခြေချသူတွေအချင်းသားတွေအပါအဝင်အမေရိကန်ဘေးဖယ်ကျင်းခံထားရသူတွေအပေါ်အသင်းတော်ရဲ့အာရုံစိုက်မှုပိုပြီးရအောင်ဆောင်ရွက်တဲ့အနေနဲ့အခုလိုအချင်းထောင်ကိုသွားရောက်မှာလည်းဖြစ်ပါတယ်အချင်းသားတွေကသူတို့ကိုယ်တိုင်လက်နဲ့လှုပ်ထားတဲ့ပလင်ပုံတစ်ကြားသားထိုင်ခုံတစ်ခုကိုလည်းပိုယဟမင်းကြီးကိုလက်ဆောင်ပေးဖို့စီစဉ်ထားပါတယ်ဒီနောက်မှာတော့ဖီလာဒဲဖီးယားမြို့လယ်ကဘင်ဂျမင်ဖရန်ကလင်ပတ်သွေးလမ်းမကြီးပေါ်မှာပြုတ်လို့မဲ့ဝတ်ပြုဆူတောင်းပွဲကိုလည်းပိုယဟမင်းကြီးတက်ရောက်မှာဖြစ်ပါတယ်ရှင်
။အစ္စလမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားတဲ့နေ့စဉ်ဘာသာရေးပွဲတော်ကျင်းပရာဆော်ဒီအာရေဗျနိုင်ငံမက္ကာမြို့အပြင်ဘက်မှာဖျားဘူး969ယောက်လူအုပ်ပြီးတိုက်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဆော်ဒီအာရေဗျနိုင်ငံကတောင်းပန်ဖို့အီရန်ကတောင်းဆိုလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံအနေနဲ့လုပ်ရမယ့်တာဝန်ကိုလက်ခံပြီးသေးဆုံးဒဏ်ရာရသူတွေရဲ့မိသားစုဝင်တွေမွတ်စလင်တွေကိုတောင်းပန်သင့်တယ်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအာလီခမေနီရဲ့အင်တာနက်စာမျက်နှာပေါ်ကကြေညာချက်မှာတောင်းဆိုထားပါတယ်။ဒီပြဿနာကိုဘယ်သူမှမေ့နိုင်မှာမဟုတ်ဘဲသက်ဆိုင်ရာနိုင်ငံအားလုံးကအလေးနဲ့ထားလှုပ်ဆောင်မှာဖြစ်ပြီးအစ္စလမ်ဘာသာဝင်တိုင်းဝန်းတစ်ခုလုံးမှာမေးခွန်းတွေရှိနေတယ်လို့ကြေညာချက်ကဖော်ပြပါတယ်။စနေနေ့ကပြီးခဲ့တဲ့အစ္စလမ်ဘာသာရေးပွဲတော်မှာဂျာတာဘရီနေ့ကမီနာမာဖြစ်ပွားတဲ့လူအုပ်ပြီးမှုကြောင့်စုစုပေါင်းဖျားဘူး934ယောက်ဒဏ်ရာရခဲ့တယ်လို့ဆော်ဒီအာရေဗျနိုင်ငံကျန်းမာရေးဝန်ကြီးခလစ်အယ်ဖလစ်ကစနေနေ့ကပြောဆိုပါတယ်။အခုချိန်ထိသိရတဲ့သတင်းအရသေဆုံးသူတွေထဲမှာအီရန်နိုင်ငံကဖျားဘူး136ယောက်ပါဝင်ပါတယ်။ပျောက်ဆုံးနေသူအီရန်ဖျားဘူး300ထဲမှာလက်ဘလွန်နိုင်ငံဆိုင်ရာအီရန်သံမဟောင်းပါတယ်လို့အီရန်အစိုးရရုပ်မြင်သတင်းဌာနကကြေညာပါတယ်။ဒါဟာဆော်ဒီအာရေဗျနိုင်ငံရဲ့ပြစ်မှုဖြစ်ပြီးစီမံခန့်ခွဲနိုင်စွမ်းမရှိတာကြောင့်လို့အီရန်ကဆွဆွဲပြီးနိုင်ငံတကာတရားရုံးမှာတရားစွဲမယ်လို့ဆုံးဖြတ်ထားတဲ့အကြောင်းပြောဆိုပါတယ်။ဒ Dabin, Sodi being Ocho Yi Seneca, Nissin Luna Tanjo, Deon near Di Badae Puerogo, Seaman, Kangwen Nainswan, Machido Bulule, Iran Council Niga, Biosubarishan.
Syrian Nangan to a Madrin, a Baja, Sosan, Taulambi, a deep you can get it. Islamia, so ya, Isis to Yep, Yamadrigo, but Mazo, Jane, Lizangani, Daikai Muri, Satin Milo, Pientin Nangan Gap, Yosu, like Bari. Syrian Nangan doing up, Peniarigo, Daikai Needle, sorry, at this age, Celedrigo, Matopia Mine. Pientetoha, Gogo, Gagwere, and Ninet, Pientin Nangan go, Daikai Po, Lichin, Pitare. Islamia, so ya, Isis to Kulong Nid and Yarigo, Daikai Nira, Pietelu, Pientet, when you took manual ball gap your body.
Afghanistan, we land Kamja, the Tamashi, Longjo, it at the Chogo. Janet, the Islamic, so your ISIS Apuega. The name we need Ayo Matekima, Taka Kerelo. Afghanistan, a shibain did that Darwin Shidri at Yosubari. Afghanistan, ma, so your people be all sat there, Mushila is redrini. Lane, she trapped on Nibin and now a coup, Taka Muk Pilara Pipari. Afghan Yashi Rebecca Piosuri, Taka Kamuga, a deep you nine bees, so you know. Ditaka Muga, Islamic Soya Isis to ye. Afghan Soya Tapway Bob, Tamazo, Jane, Pintane, Tuzile Pipari. A good type worry are all Pakistan and is that down to that day, Nanga Haki, Achindi Dama, Pipa Hirava. A Soya Isis Tata, those and I of the Sombi. Afghan Lunyo Tapway, Nay up the Sonelo. Dita Ocho Yi, Muhaji Kalib, Mujahitka, Piyu Piosuari. Lenne, a piece on Kaintari, Situjo Amyazuga, Pakistan and Nari, Pite Luletuga, so sweep Piosubari, did in a patta bureau, Dija Lula de, a daisy deep beauty of Shidibaushi.
Beauty American than Yabe Yamavada season, Yavan Kunaigani, Senai season Muro, Slidometer Nasali, Kilohas Tinet Donya Konga, Slidometer Nasanga, Kilohas Tite Kuchonga.
ไคลโดมิเตอร์32.92กิโลเฮิรตซ์9092ไคลโดมิเตอร์52.90กิโลเฮิรตซ์96ชิงงาสนิทตนุงนี่มาไล่ลั่นมิเตอร์190กิโลเฮิรตซ์15090เนี่ยบ่ทุ่นเล่นปีนี่บ่ครับเนี่ยพีโอเอ ซีเรียอิรักနိုင်ငံတို့ကအများပြပါဝင်တဲ့ရွှေ့ပြောင်းဒုက္ခတွေထောက်မြက်ချပြီးခရိုအေးရှားနိုင်ငံတွင်ကိုမနေ့ကထပ်ပြီးတော့ရောက်လာခဲ့ပါတယ်။ဆာဗီယာဟန်ဂေရီနဲ့တခြားနိုင်ငံကတာဝန်ရှိသူတွေအားလုံးကိုပူးပေါင်းဆောင်ရွက်ကြဖို့ခရိုအေးရှားကာကွယ်ရေးဝန်ကြီးကတိုက်တွန်းပါတယ်။ရွှေ့ပြောင်းဒုက္ခတွေအရေးကတနင်္ဂနွေရဲ့ပြဿနာမဟုတ်ပါဘူး။နိုင်ငံသုံးခုလောက်ရဲ့ပြဿနာလည်းမဟုတ ပြေးလိုက်ပြီးနောက်တည့်မှာဒုက္ခသည်တွေအလုံးအရှင်းနဲ့ဝင်ရောက်လာကြတာဖြစ်ပါတယ်။ဒီလိုနှဲဆက်အတားအဆီးတွေကြောင့်လည်းနှစ်နိုင်ငံကြားဆက်ဆံရေးတော်တော်ကိုတင်းမာခဲ့တာဖြစ်ပါတယ်။အတားအဆီးတွေကိုဖယ်ရှားလိုက်ပြီးနောက်တနေ့မှာပဲရွှေပြောင်းဒုက္ခသည်တွေဝင်ရောက်လာတာဖြစ်ပြီးဒုတိယကမ္ဘာစစ်ပြီးချိန်ကတည်းကနေစလို့ဥရောပတိုက်အတွက်အကြီးမားဆုံးလူသားချင်းစာနာမှုဆိုင်ရာအစီအစဉ်ကိုအရေးယူလှုပ်ဆောင်ဖို့ဥရောပသမ္မဂအရေးပေါ်ညီလာခံကဆုံးဖြတ်လိုက်ပြီးနှစ်ရက်ကြာမှာပဲရွှေပြောင်းဒုက္ခသည်ထောင်းနဲ့ချီပြီးထပ်မံရောက်ရှိလာခဲ့တာလည်းဖြစ်ပါရဲ့ရှင
်စပိန်နိုင်ငံကနေကက်တလိုးနီးယားဒေသခွဲထွက်ရေးမထွက်ရေးကိုဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲကိုကက်တလိုးနီးယားမှာဒီနေ့တနင်္ဂနွေနေ့မှာကျင်းပနေပါတယ်လူလူစစ်တမ်းတွေအရပါလီမန်ရွေးကောက်ပွဲမှာခွဲထွက်ဖို့အတွက်ဆောင်ရွက်မဲ့ပါတီတွေကအမတ်နေရာအများစုရလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီရွေးကောက်ပွဲမှာသူတို့ပါတီအနိုင်ရရင်ကက်တလိုးနီးယားနဲ့အဓိကမြို့တော်ဘာစီလိုနာကိုစပိန်ကနေခွဲထွက်ပြီး2019ခုနှစ်မှာလွတ်လပ်တဲ့ကက်တလိုးနီးယားနိုင်ငံဖြစ်နေဖို့ဆောင်သွားမယ်လို့ခွဲထွက်ရေးကောင်းဆောင်တွေကတန်တိတ်ထန်ချကြပါတယ်။လူဦးရေ 8.5 သန်းရှိတဲ့ကက်တလိုးနီးယားအနေနဲ့2006ခုနှစ်ကနိုင်ငံတစ်ခုဖြစ်ကျင်းပခဲ့ပေမဲ့ဒီကျင်းပချက်ကိုအခြေခံဥပဒေခုံရုံးကနောက်ပိုင်းမှာပယ်ချခဲ့ပါတယ်။စပိန်နိုင်ငံရဲ့အခြေခံဥပဒေကကိုယ်ပိုင်အုပ်ချုပ်ခွင့်ရကက်တလိုးနီးယားဒေသကိုလွတ်လပ်ရေးကျင်းပခွင့်မလုပ်နိုင်အောင်ဟန့်တားထားတယ်လို့ဝန်ကြီးချုပ်မာရီယိုနာရာဂျွိုင်းကပြောဆိုပါတယ်။စပိန်နိုင်ငံရဲ့ချမ်းသာကြွယ်ဝမှုရှိဆုံးဒေသဖြစ်တဲ့ကက်တလိုးနီးယားဟာကိုယ်ပိုင်ဘာသာစကားနဲ့ယဉ်ကျေးမှုတွေရှိပြီးပိုပြီးခွင့်ရပြည့်ဝတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့နှစ်ပေါင်းများစွာကြိုးစားနေရတယ်ဖြစ်ပါတယ်။
စီးရတဲ့နိုင်ငံတွေအတွက်ဖွံ့ဖြိုးရေးအကူအညီပေးမဲ့ကမ္ဘာတဝန်းကထောက်ပံ့ရေးရန်ပုံငွေအတွက်တရုတ်တို့ကဒေါ်လာတန်း2000လှူဒါန်းမယ်လို့တရုတ်သမ္မတကပြောဆိုလိုက်ပါတယ်။ကမ္ဘာတလွှားကိုကြီးလိုက်မယ်ဆိုရင်ငင်းချမ်းရေးနဲ့ဖွံ့ဖြိုးရေးဟာအချိန်နဲ့အမျှဆက်ပြီးတော့လိုအပ်နေဆဲဖြစ်ပြီးလက်တလောဥရောပမှာရင်ဆိုင်နေရတဲ့ဒုက္ခသည်ပြဿနာအပါအဝင်ကမ္ဘာမှာရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းဖို့ငင်းချမ်းရေးနဲ့ဖွံ့ဖြိုးရေးကိုတိုးတက်အောင်လုပ်ဖို့ကလွယ်လို့တခြားဖြေရှင်းချက်မရှိဘူးလို့တရုတ်သမ္မတရှီကျင်းပင်ကပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာဖွံ့ဖြိုးမှုအ ਨੇ ဆုံးတိုင်းပြည်တွေမှာရင်းနှီးမြှုပ်နှံမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းတရုတ်သမ္မတကမနေ့စနေနေ့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ညီလာခံမှာကတိပြုပြောဆိုခဲ့ပါတယ်ရှင
်။တင်းငွေနေညပိုင်းနောက်ဆုံးရသတင်းတွေကိုမတင်ငိထိုင်းနဲ့မမိုးဖြူတို့ကကြီးညာပေးခဲ့တာပါ။ခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးပါမယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားတပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရစရေးစာချုပ်အပြစ်သက်ချုပ်ဆိုနိုင်မှုစူးစမ်းနေချိန်မှာပဲတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်ပြီးစီရေတင်းမာနေတဲ့အခြေအနေဖြစ်နေပါတယ်။ဒီစီရေတင်းမာမှုတွေကြောင့်လာမယ့်2015ရွေးကောက်ပွဲအတွက်နယ်မြေရင်းပါတီစည်းရုံးရေးလှုပ်ရှားမှုတွေကိုလက်နက်ကိုင်အဖွဲ့တွေဘက်ကပိတ်ပင်မှုတွေနဲ့အတူရွေးကောက်ပွဲကျင်းပနိုင်ရေးလုံခြုံရေးကစိုးရိမ်စရာအနေအထားမှာဖြစ်နေပါတယ်။တိုင်းရင်းသားဒေသတွေကပိုတိုးလာတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အခက်အခဲဒုက္ခတွေကြုံတွေ့နေရတဲ့အခြေအနေအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမုံကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ပါတယ်။အခုဆိုရင်ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ပလောင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတချို့မှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်တဲ့အကြိမ်ကြီးများလာနေပြီးစစ်ရဲတင်းမာမှုအရှိန်ကမြင့်တက်လာနေပါတယ်။လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့ကိုခြံလှပ်ပြီးတော့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်မရေးထိုးဘူးလို့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးကဒီကနေ့ကြေညာလိုက်ပါတယ်။တအောင်မျိုးသားလူမျိုးရေးတပ်မတော် TLL ရဲ့ပြောခွင့်ရဦးမိုင်းအိုက်ကျော်က
သူရဘက်ကတော့ဆန်ကဖွဲ့နဲ့ရင်ထိုးမယ်၊ဂျာနယ်ဖွဲ့ကူ normal light ထိုးပေးဖွဲ့ဝဲကြံကြံတိုက်ပွဲရဆက်ဖြစ်နေလို့ရှိတော့ဒီစာချုပ်ကတော့သူရဲ့နာမည်ကတနိုင်ငံလုံးပြီးခဲ့ရစီစာချုပ်ကိုခေါ်တယ်။ဒါမှမဟုတ်တချို့ဖွဲ့ကြံတော့မယ်ဆိုတော့တိုက်ပွဲကတော့ဆော့ဖြစ်လာမယ်။ဆော့ဖြစ်လာလို့အတနိုင်ငံလုံးတိုင်းတပ်ပြီးလည်းကကျိုးတော့မဆောင်တော့ဘူး။
ရှမ်းပြည်နယ်အတွင်းမှာလည်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့သလိုမြမတပ်ဖက်ကလည်းစစ်အင်အားတွေတိုးချဲ့လာနေလို့နယ်မြေတွင်းမှာစစ်ရေးတင်းမာမှုအရှိန်ကမြင့်နေစေအနေအထားဖြစ်တယ်လို့ SSA တောင်ပိုင်းတပ်ကဗိုလ်မှူးကြီးဆိုင်လာကပြောပါတယ
်။အစိုးရတပ်နဲ့ကျွန်တော်တို့ကတော့တိုက်ပွဲတွေဖြစ်ဖို့တိုက်ဖို့ခိုက်ဖို့ကဒီရခိုင်နှုန်းများတယ်လေလို့ကျွန်တော်တို့အဲ့လိုတုံ့တနိုင်ပါတယ်။ယနေ့ထက်ထိတိုက်ပွဲတွေလည်းဖြစ်နေတယ်။ NGA ထုတ်ဖို့ဆိုတာကလည်းကျွန်တော်တို့မအတင်ဖြစ်ပါဘူးလို့လည်းပြောပါတယ်။ဆိုတော့အပြစ်ခတ်ရစရေးလက်မထုတ်မယ်ထုတ်မယ်ဆိုပြီးတော့ပြောနေတယ်အကြမ်းကြမှာပဲ။တိုက်ပွဲတွေကလည်းဖြစ်လာတယ်ဆိုတော့ကျွန်တော်တပ်သားတွေရဲ့ယုံကြည်မှုကိုထိခိုက်စေတဲ့အနေထားတော့ရှိပါတယ်လို့ပြောလို့ရပါတယ်။
မြန်မာတပ်နဲ့ကချင်လူမျိုးရေး KIA တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့ကချင်ပြည်နယ်ဗမော်ခရိုင်မန်စီနဲ့မန်ခေါင်ဒေသတွေမှာတော့နယ်မြေတွင်းမှာအစိုးရတပ်ဖက်ကလုံခြုံရေးတင်းကျပ်ထားပါတယ်။ဒါကြောင့်တွာလာရေးခက်ခဲနေတဲ့စစ်ဘေးရှောင်ဒေသခံပြည်သူတွေအတွက်တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုအကူအညီတောင်းခံဖို့ကြိုးစားနေကြပါတယ်လို့မိုင်းခေါင်ကြီးရွာတာဝန်ခံဦးစပေါင်းတော်ကပြောပါတယ်
။ခိုတီလက်နက်ကြီးရထူထောင်ပြီးတော့အခုအရက်ွက်ကလူတွေကနေလို့မရပါဘူး။စစ်ရစစ်တပ်ကမောင်းထုတ်ပြီးမှအဲ့မှာမိုင်းထောင်ထားပါတယ်။နွားတွေဝင်တဲ့နေရာမှာကျွန်တော်မိုင်းထောင်ထားပါတယ်။အဲအကြောင်းကိုကျွန်တော်အုတ်ချိုးရေးမူရောကျွန်တော်မာကအဖွဲ့ရှိရောပုံကြီးတွေရောဒီဘာသာရေးသုံးဖွဲ့ကစုံပြီးမှအခုဒီမှာအစည်းအဝေးကျွန်တော်ထိုင်နေပါတယ်။အဲဒီစစ်တပ်ကနေလက်နက်ချင်းထုတ်ပေးဖို့ယူအမအဲလက်နက်ချင်းထုတ်ဖို့ပြီးတော့ယူအမရမ်းပြီးမှမဖြစ်ဖို့အဲကျွန်တော်တို့ဒီမှာတာဝန်ချတဲ့ဒီတိုင်းရင်းမိုးတွေကိုကျွန်တော်တို့ကအတနာခံဖို့အတွက်ကျွန်တော်အခုဆင်ဆင်းနေပါတယ်
ဒီလိုမျိုးတိုင်းရင်းသားနေမြေတွေကစီးရဲတင်းမာနေတဲ့အခြေအနေတွေကြောင့်ဒေသတွေလုံခြုံရေးစိုးရိမ်ရလို့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေလာမလုပ်ဖို့ဆက်ပြီးတော့တားမြစ်ထားစေအနေထားဖြစ်ပါတယ်လို့ RCSS SSA တောင်ပိုင်းတပ်ကဗိုလ်မှူးကြီးဆိုင်လာကပြောပါတယ်တအောင်ပလောင်အဖွဲ့အနေနဲ့ကတော့2008အခြေခံဥပဒေကိုအခြေခံထားတဲ့2015ရွေးကောက်ပွဲကိုမထောက်ခံပေမဲ့လို့နေမြေထဲမှာနိုင်ငံရေးပါတီတွေလာရောက်မဲဆွယ်စည်းရုံးလှုပ်ရှားမှုကိုတော့ကန့်ကွက်မှာမဟုတ်ဘူးလို့ဆိုပါတယ်ဒါပေမဲ့လို့လူမျိုးတစ်မျိုးနဲ့တစ်မျိုးပရိပခဖြစ်စေမဲ့နောက်ပလောင်လူမျိုးတွေကိုနှိမ်ချပုတ်ခတ်စော်ကားတဲ့အတုံးနှုံးနေနဲ့ဟောပြောလာမှုတွေကိုတော့လက်ခံမှာမဟုတ်ဘူးလို့တအောင်ပလောင်တပ်ဖက်ကပြောပါတယ်။ဒါကြောင့်အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့ကြားတနင်္ဂနွေလုံးအပြစ်ရက်စာချုပ် NCA အပိသက်ချုပ်ဆိုနိုင်ရေးငြိမ်းချမ်းရေးကြိုးပမ်းချက်ကအောင်မြင်ပါမလားဆိုတဲ့စိုးရိမ်မှုတွေနဲ့အတူတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပဖို့ပြင်ဆင်နေတဲ့လာမယ့်2015ရွေးကောက်ပွဲမှာစီးရီးတင်းမာနေတဲ့တိုင်းရင်းဒေသတွေမှာလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲကျင်းပနိုင်ခြေရှိပါမလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်လာနေပါတယ်ရှင
်မဆုမမရှင်ခုတော့အားကစားကလောင်ရှင်လည်းဖြစ်ဝရင်သတင်းစာဆရာလည်းဖြစ်တဲ့ခင်မောင်ထွေးပြင်မနာရဲ့နိုင်ရည်သတင်းကိုဆက်ပြီးတော့တင်ပြပါမယ်ရှင်။မြန်မာနိုင်ငံရဲ့ဝရင်အားကစားကလောင်ရှင်ခင်မောင်ထွေးပြင်မနာဟာဒီကနေ့စက်တင်ဘာလ29ရက်မှာလူကြီးယောဂာနဲ့ရန်ကုန်မြို့ရွှေကုန်းတိုင်းအထူးကုဆေးရုံ SSC မှာကွယ်လွန်သွားပါပြီ။ခင်မောင်ထွေးပြင်မနာဟာမြန်မာအားကစားတိုးတက်ရေးဆောင်မတွေကိုစင်ဆက်မပြတ်ရေးသားခဲ့သလို VOA ရဲ့အားကစားအစီအစဉ်မှာသုံးသပ်ချက်တွေပေးခဲ့သူလည်းဖြစ်ပါတယ်။ခင်မောင်ထွေးပြင်မနာဟာမြမဘောလုံးအဖွဲ့ချုပ်မှာအမှုဆောင်အဖြစ်လဲတာဝန်ထမ်းဆောင်ခဲ့ပါသေးတယ်။အတွေ့အကြုံရင့်ကျက်တဲ့သတင်းစာဆရာကြီးတူဦးလည်းဖြစ်တဲ့ဦးခင်မောင်ထွေးကိုဆုံးရှုံးလိုက်ရတာနဲ့ပတ်သက်လို့တက်လန်းအားကစားကြတဲ့တိုက်ရဲ့ Editor ချုပ်ဦးချေဝင်းမောင်က VOA ကိုအခုလိုပြောပါရယ်
။တို့မြမအားကစားစာပေလောကအတွက်အမတန်ကြီးမားတဲ့သမိုင်းစာအုပ်တအုပ်ဆုံးရှုံးသွားတယ်လို့ပါပဲ။ဘာကြောင့်လဲ။နောက်ပိုင်းမှာသူကဗုဒ္ဓဆောင်သတင်းစာမှာအားကစားဘလောက်ရှင်လဲဖြစ်တယ်နောက်တစ်ခါဦးသိန်းဖိနေရဲ့လက်အောက်မှာသူဒီသတင်းတော်တော်များများပေါ့နော်ဟိုခေတ်တော့ဂျာနယ်လစ်ပေါ့လှုပ်လှုပ်ခင်လှုပ်ခဲ့ပြီးတော့ retire ယူပြီးတဲ့နောက်ပိုင်းမှာလဲဗုဒ္ဓဆောင်သတင်းစာ retire ယူပြီးတဲ့နောက်ပိုင်းမှာလဲသူကကျွန်တော်တို့မပါယူမှာပေါ်တော်လာတဲ့အားကစားဂျာနယ်တွေမှာအခုကွယ်လွန်တဲ့အချိန်ထိအဆက်မပြတ်စောင်းမားနေမြမဘောလုံးတိုးတက်ရေးအတွက်မြမအားကစားတိုးတက်ရေးအတွက်ဆောင်မတော်များစွာရေးသားခဲ့ပါတယ်ဒါတော်တော်လေးကျွန်တော်တို့အားကစားစာပြေတော့ခါတော့ကျွန်တော်လေးကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ထင်ပါတယ
်ခင်မောင်ထွေးပြင်မနာဟာမြမဆိုရှယ်လစ်ခေတ်ကလေးကအစိုးရသတင်းစာတွေမှာအားကစားသတင်းဆောင်မတွေကိုဆက်တိုက်ဆိုသလိုရေးသားခဲ့ပါတယ်လွန်ခဲ့တဲ့10နှစ်လောက်ကဒီကနေ့ခေတ်လောက်ပွင့်လင်းလွတ်လပ်မှုမရှိသေးတဲ့သတင်းလောကမှာနိုင်ငံရေးနဲ့ဆိုင်တဲ့သတင်းရေးသားမှုတွေကိုကန့်သတ်ထားချိန်မှာလဲဥခင်မောင်ထွေးဟာသတင်းစာဂျာနယ်တွေမှာအားကစားဆောင်မတွေကိုဆက်တိုက်ဆိုသလိုရေးသားခဲ့ပါတယ်မကယ်လွန်ခင်အချိန်ထိလည်းအားကစားသုံးသပ်ချက်တွေကိုရေးသားခဲ့သူဖြစ်ပါတယ်။တရင်းမီဒီယာပွင့်လင်းမှုတချို့ရှိလာတဲ့ဒီကနေ့ခေတ်မှာတရင်းလောကနဲ့ပြတ်တောက်သွားခဲ့တဲ့မျိုးဆက်တွေအတွက်ရှေ့မီနောက်မီဖြစ်တဲ့ဝိုင်းရင်တရင်းစာဆရာကြီးခင်မောင်ထွေးပြင်မနာဟာတရင်းလောကအပေါ်ကောင်းတဲ့အကျိုးဖြစ်ထွန်းစေခဲ့တယ်လို့လည်းဦးချေဝင်းမောင်ကအခုလိုပြောပါတယ်
။ဆရာကြီးဦးခင်မောင်ထွေးဒီအလွန်ဟိုအတွေ့အကြုံရင့်ကျက်တဲ့ကြံရည်နေရင့်ကျက်တဲ့တရင်းစာဆရာတဦးလည်းဖြစ်တယ်။အားကစားကလောင်ရှင်တဦးသာမကဘူးသူကကျင်းလာစရာတူလျက်ချက်တွေကြောင့်သူကခြေပိုင်းမှာကျွန်တော်တို့မမိလိုက်တဲ့ဘုဒ္ဓထောင်တို့ကျေးမှုတို့ဆရာကြီးဦးအောင်ဗလာတို့ခက်ကတရင်းစာခက်ကအတွေ့အကြုံတွေနဲ့သူတို့ကတရင်းစာသမားဘဝကိုဖြတ်တန်းခဲ့ပူးတာဖြစ်တဲ့ကြောင့်ဒီနေ့ခက်ဒါထဲမှာကျွန်တော်တို့ဒီဒီဥမေဝင်းလက်ထက်မှာကျွန်တော်တို့ဒီဂျန်ဒီဂျာနယ်လစ်ဂျိုးဆက်ပြတ်သွားတယ်ကျွန်တော်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီမှာမီဒီယာမထောင်းကားဘူးတရင်းစာဆရာတွေပြောက်ကွယ်သွားတဲ့အခြေအနေမျိုးမှာဒီနေ့ခက်တရင်းစာလူငယ်လေးတွေပေါ်လာတဲ့အချိန်မှာသူကအများကြီးအဲကြတတ်နိုင်တယ်ညွှန်ကြားနိုင်တယ်နောက်တစ်ခုကပညာတွေအများကြီးပေးနိုင်တယ်အတွေ့အကြုံတွေပြောပြနိုင်တယ်အထူးသဖြင့်တော့အားကစားနဲ့ပတ်သက်လို့ရှိရယ်ဘိုးတော်ကအတွေ့အကြုံလေးဒီနေ့ဒီမောက်ခေတ်အတွေ့အကြုံလေးကိုအများကြီးပေးဝေနိုင်တဲ့ဆရာကြီးတွေဖြစ်ပါတယ
်ခင်မောင်ထွေးပြင်မနာဟာ11 Media Group ကထုတ်ဝေတဲ့မြမဘောလုံးသမိုင်းမှတ်တမ်းစာအုပ်ကိုပြုစုရာမှာလဲဥဆောင်ပါဝင်ခဲ့သူဖြစ်ပြီးတော့2009ခုနှစ်ကလေးကစတင်ထုတ်ဝေခဲ့တဲ့တက်လန်းအားကစားဂျာနယ်မှာလဲကွဲလွန်သွားချိန်အထိအားကစားသတင်းဆောင်မတွေကိုအပတ်စဉ်မပြတ်ရေးသားနေသူဖြစ်ပါတယ်။ကွဲလွန်သွားတဲ့အရွယ်မှာခင်မောင်ထွေးပြင်မနာဟာအသက်85နှစ်ရှိပြီဖြစ်ပြီးဇနီးနဲ့သားသမီး6ယောက်ကျန်ရစ်ခဲ့ပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါလက်ရှိအာဏာရပြည်ခိုင်ဖြိုးပါတီရဲ့ပူးတွဲဥက္ကဋ္ဌတာဝန်ယူထားရချိန်မှာရွေးကောက်ပွဲမှာပါတီအောင်နိုင်ရေးကိုပဲအာရုံစိုက်ထားတယ်လို့ဦးထေဦးကပြောလိုက်ပါတယ်။သူ့အနေနဲ့သမရဖြစ်ဖို့အတွက်အာရုံကိုမစိုက်ပဲရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီအနိုင်ရရေးကိုပဲဦးစားပေးလုပ်နေတယ်လို့ VOA မြန်မာပိုင်းနဲ့တီးတက်မင်းမြန်ခန်းတို့ကပြောကြားခဲ့တာပါ။ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကပြည်ခိုင်ဖြိုးပါတီပူးတွဲဥက္ကဋ္ဌဦးထေဦးကိုမင်းမြန်ထားပါတယ်ရှင်။
မင်္ဂလာပါရှင် မင်္ဂလာပါခင်ဗျာ
ကျမတို့ခုလိုမျိုးပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းဌာနချုပ်ပြီးမှလာပြီးတွေ့ဆုံမြင်ကြင်ပြည့်ရအတွက်ဒုက္ခထာယူအများကြီးကျေးဇူးတင်ပါတယ်ရှင
်ကျွန်တော်ကလည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါအခုရွေးကောက်ပွဲကလည်းနှိကလာပါပြီနိုဝင်ဘာလ10ရက်နေ့ဆိုတော့လည်းတိတ်မလို့တော့ပါဘူး
ဟုတ်ကဲ့ပါ
အဲ့တော့ဒီပြည်ခိုင်ပြိုးပါတီအနေနဲ့ဒီပါတီဝင်ဥယျာဉ်အဖြစ်ဆိုရင်တော့တော်တော်လေးများတာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
ဘလောက်လောက်ရှိလဲမသိဘူး 9.9 လောက်ရှိ
အဲကျွန်တော်တို့ 9.9 ဆိုတော့6တန်းနီးပါရှိပါတယ်6
တန်းနီးပါလောက်ရှိရယ်နော်ဒါပေမဲ့ဒီပြောင်းစုရွေးကောက်ပွဲကော်မရှင်ရဲ့ဒီစီးရင်တွေအရာကြည့်လိုက်မယ်ဆိုလို့ရှိရင်ကိုယ်စတဲ့လောင်းတင်သွင်းတဲ့နေရာမှာဟိုဒုတိယလောက်အဆင့်မှာပဲရှိနေပါတယ်အဲ့ဒါဘာဖြစ်လို့များပါလဲရှင
်အဲ့ဒါကကျွန်တော်တို့တချို့နယ်မြေတွေပေါ့နော်တချို့နယ်မြေတွေမှာအထူးသဖြင့်တိုင်းရင်းသားနယ်မြေတွေပါတိုင်းရင်းသားနယ်မြေတွေကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းရင်းသားနယ်မြေတွေမှာကကျွန်တော်တို့ဝင်မပြိုင်ဘူးဆိုတိုင်းရင်းသားတွေအတွက်ကိုကျွန်တော်တို့ပြီးတယ်ဥပမာအဖြစ်ပလောင်ဒေသကျွန်တော်တို့မပြိုင်ပါဘူးပိုးဦးဒေသမပြိုင်ပါဘူးနော်အလားတူပဲကျွန်တော်တို့ဝါဒေသမှာကျွန်တော်တို့မပြိုင်ဘူးဒါကြောင့်ဒီဥစ္စာတွေကတော့နည်းအဲဝါဒေသတို့ဘာလို့ဆိုတဲ့နေရာတွေကြတော့သူတို့ပါတီတွေကိုအသီးသီးကိုစားပြုတဲ့ဖွဲ့စည်းထားတဲ့ပြည်ခိုင်မှုပါတီမဟုတ်တော့ပါတီများကဝင်ပြိုင်နေဒါတီတွေချက်ကြောင့်လည်းဒီဥစ္စာနေသွားတယ်လို့ပဲပြောလို့ရ
ဟုတ်ကဲ့ပါဒီရမုံငွေအနေနဲ့ကြတော့တခြားပါတီတွေနဲ့ရှင်လို့ရှင်ဒီပြည်ခိုင်မှုပါတီရဲ့ရမုံငွေကတော့တောင်ဆုံးလို့ပြောအောင်ပါပေါ့နော်အဲ့တော့ဒီရမုံငွေနဲ့ပတ်သက်ပြီးတော့ဥမာဆိုလို့ရှင်ဒီပြည်သူလွတ်တော်ကိုစလဲလောင်းနေပေါ့နော်တခြားပါတီတွေကဆိုရင်ကိုစည်းရိမ်နဲ့ကိုထုတ်ပြီးတော့သွင်းကြရပါတင်ကြရပါတယ်အဲ့တော့ဒီပြည်ခိုင်မျိုးပါတီအနေနဲ့ရောကိုယ်စလဲတောင်းတွေအတွက်ကိုပါတီကအကုန်ကြခံတာပါလားသူတို့တတိပုဂ္ဂလအနေနဲ့ပေးကြရတာပါလား
အဲကျွန်တော်တို့တချို့ပုဂ္ဂိုလ်တွေကတော့ပါတီအနေနဲ့ကတော့အားလုံးအကုန်ကြခံတယ်သို့တော်လည်းပဲကျွန်တော်တို့ကိုယ်စလဲတောင်းတွေရဲ့ဆန္ဒပါပဲကိုယ်စလဲတောင်းတွေတချို့ဆန္ဒအရာတော့ဒီငွေမဟုတ်ဘူးသူတို့ကိုယ်တိုင်ကျွန်တော်သူတို့ကိုယ်တိုင်ကိုယ်ပိုင်ငွေနဲ့ဝင်တဲ့ကိုယ်စလဲတွေလည်းရှိပါတယ်သို့တော်လည်းပဲအခက်ခဲဖြစ်တယ်ပြည်သူအတွက်လည်းပဲဒီကိုယ်စလဲတောင်းတွေအဲဂျိုးပေါ့အကျိုးရှိအောင်လုပ်နိုင်မယ်လို့ပါတီကလည်းယုံကြည်တယ်။နော်လက်တွေမှာလည်းလုပ်နိုင်တယ်လို့ဆိုရဲလုံကြည်ကြုံလက်တွေမှာလည်းလုပ်နိုင်တယ်လို့ကျွန်တော်တို့ယုံကြည်တဲ့လူတွေကိုတော့သူတို့အခက်အခဲရှိတယ်ဆိုကျွန်တော်ပြောပါတယ
်။ဟုတ်ကဲ့ပါအခုဒီတက်မတော်သားကိုယ်စလဲတွေပေါ့နော်အမြဲတမ်းလည်းငင်းပွားနေကြတာပေါ့လူလူအမြင်နဲ့လည်းအမြင်မကြည်လင်ဘူးပေါ့နော်ဒီတက်မတော်သားကိုယ်စလဲတွေနဲ့ပတ်သက်ပြီးတော့ဒီခုတက်မတော်သားကိုယ်စလဲတွေကရှိပြီးသားတက်မတော်သားကိုယ်စလဲတွေပြင်ကိုနောက်ထပ်ထပ်ပြီးတော့တက်မတော်ကနေပြီးတော့နှုတ်ထွက်ပြီးတော့ဒီပြည်ထောင်ပြိုးပါတီတွေကိုဝင်နေပေါ့เนาะအဲ့တော့တရားကျော်ဟိုဘက်ကနေ150လောက်ဟိုစီးရင်တင်သွင်းတဲ့အထက်မှာဒီပါတီကနေပြီးတော့50ကျော်ကျော်လောက်ပဲလက်ခံခဲ့တယ်အဲ့ဒါကြောင့်မလို့ပါတီတွင်းမှာပေါ့လေပဋိပက္ခတွေဖြစ်ခဲ့ရတယ်ဆိုပြီးတော့သတင်းတွေထွက်ပါတယ
်ကျွန်တော်တို့ပထမတစ်ချက်ကတော့ပါတီဆိုတာကပါတီဝင်ဖြစ်ခံယူတယ်ဆိုတော့ကိုယ်တိုင်ယုံမှဖြစ်တယ်ပါတီဖြစ်ဆိုလို့ရှိရင်ခံယူမယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေ2008ကသတ်မှတ်ထားတာဝန်ထမ်းမဟုတ်ပါဘူးအဲ့တော့ဝန်ထမ်းကနေအငြင်းသာယူလာတဲ့ပုဂ္ဂိုလ်တယောက်ဟာနော်ပါတီကိုဝင်နေတယ်ဆိုရင်ကျွန်တော်တို့သူ့မှာတခြားအကြောင်းချက်လည်းမေမေရမရှိဘူးနော်ပြစ်ချက်တွေလည်းမေမေရမရှိဘူးပါတီဝင်တယောက်ဖြစ်ကျွန်တော်တို့လက်ခံနိုင်တဲ့အတိုင်းအတာတရှိတယ်ဆိုရင်ပါတီဝင်ဖြစ်လက်ခံပါတယ်အဲ့နောက်တော့ဒီပုဂ္ဂိုလ်ကကျွန်တော်တို့ပါတီဝင်ဖြစ်လက်ခံပြီးတဲ့အချိန်မှာသူ့ဒီသူ့ရဲ့နယ်မြေဒေသအတွက်ကိုတကယ်အကျိုးရှိနိုင်တဲ့အကျိုးရှိအောင်လုပ်နိုင်စွမ်းရှိတယ်ဆိုတော့ပုဂ္ဂိုလ်မျိုးဆိုလို့ရှိရင်လည်းကိုယ်စလဲလောင်းဖြစ်ကျွန်တော်ရွေးပါတယ်နော်တို့တော့လည်းပဲလာတက်ကလူကြီးကဒီမှာလာပြီးတော့မှတိုးဖောင်းအောင်လုပ်ထားမှုပေါ့သူတို့တက်နဲ့မပတ်သက်တော့ဘူးပြင်ဆင်ယူသွားပြီကျွန်တော်လည်းတက်မတော်သားတယောက်ပဲလေအခုကျွန်တော်တက်မတော်နဲ့ကျွန်တော်လည်းမပတ်သက်ဘူးအလားတူပဲသူတို့လည်းပဲနော်တက်မတော်နဲ့တော့မပတ်သက်တော့ဘူးတိုးတော့လည်းပဲခင်မင်မှုအတိုင်းကြတော့ရှိမှာပေါ့နော်အလားတူပါပဲလာအစိုးရအဖွဲ့မှရှိနေတဲ့ပုဂ္ဂိုလ်တချို့ကလည်းပဲအစိုးရအဖွဲ့အလုပ်ကိုနှုတ်ထွက်ပြီးတော့မှကျွန်တော်တို့ပါတီကိုရောက်လာကြတယ်အဲရောက်လာကြတဲ့အချိန်ကျတော့နော်ရောက်လာကြတဲ့အချိန်ကျတော့သူတို့ဒီတကယ်အကျိုးရှိအောင်လုပ်မယ်။နော်ကျွန်တော်တို့မှာသတ်မှတ်ချက်တွေရှိပါတယ်။ဟိုအဓိကအချက်ကတော့ပါတီယူရဲ့မူဝါဒလမ်းစဉ်နော်နောက်ပါတီရနေပြီးတော့မှာဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေအားလုံးကနိုင်ငံနဲ့ပြည်သူအတွက်အကျိုးရှိတယ်လို့ယုံရမှာပေါ့သူ။ဒါပါတီယူဖြစ်ခံယူရမှာပေါ့။ပါတီရဲ့လမ်းညွှန်မှုတွေကိုလည်းသူတို့လက်ခံရမှာပေါ့။အဲ့လိုလူမျိုးစုပါတီဝင်ဖြစ်ကျွန်တော်ခေါ်တယ်။ပါတီဝင်ဖြစ်ဘယ်သူမှမကန့်ကွက်ပါဘူးကျွန်တော်ခေါ်ပါတယ်။ခေါ်ပြီးတဲ့အချိန်ကျတော့ကိုယ်စလဲလောင်းယူရတာကတော့အဲ့နယ်မြေဒေသမှာတကယ်အကျိုးရှိအောင်လုပ်နိုင်သလား။နော်သူအကျင့်စရိုက်တောင်းပါအကုန်လုံးကျွန်တော်စဉ်းစားတာပေါ့အချက်တွေအများကြီးရှိပါတယ်ကျွန်တော်စီစစ်တဲ့အချက်တွေ။အဲ့ဒီပုံမှာဆိုရင်ကိုယ်စလဲလောင်းအဖြစ်ကျွန်တော်ယူပါတယ်။ယူတဲ့နေရာမှာလည်းပဲကျွန်တော်တို့ပါတီမှာအောက်ခြေမှာချပြပြီးမှနော်ပါတီဝင်ထဲမှာအောက်ခြေမှာချပြတယ်။ချပြပြီးတော့မှကျွန်တော်တို့ရှိမှလည်းတစ်ခါတည်းကျတော့ကျွန်တော်တို့ယူထားတဲ့လူလည်းရှိထတာပေါ့။ရှိတာပေါ့။အဲ့ရှိတဲ့လူနဲ့ရှင်ကြည့်။များသောအားဖြင့်တော့သိတဲ့လူတွေပါပဲ။နော်ဇာတိသားတွေများတယ်။အဲ့ဒီဒေသသားတွေများတယ်။ဒေသသားတွေများတဲ့အတွက်ကျွန်တော်ယူတဲ့ပုံကူကလည်းဒေသသားများတဲ့အတွက်ဒီဒေသကတယောက်နဲ့တယောက်သိနေကြတဲ့အချိန်ကြတော့ คนนั้นก็ตักกะไปဝင်ล่ะล่ะสุอาภွေอ่ะไปဝင်ล่ะล่ะปาร์ตี้มาเราฉะเปียไล่ได้ฉะเปียไล่ได้สิเนี่ยดีหลูก็တော့เนาะปูบี้ตื่นတော့บาร์เลยปาร์ตี้อ่ะอสงဖြတ်ยาเลยဒါလဲကျွန်တော်တို့ကလက်မခံသေးဘူးလူรุอเนทาကိုကျွန်တော်မေးတယ်ဒါကျွန်တော်တို့တရားဝင်တော့မဟုတ်ဘူးပေါ့သူကလည်းပဲလူรุอเนทาကိုလေ့လာကြည့်တယ်အဲလေ့လာကြည့်ပြီးတဲ့အချိန်ကျတော့မှလူรุอကလည်းလက်ခံတယ်ဆိုရင်တော့ကျွန်တော်တို့ဒါယူပြတာဖြစ်ပါတယ်
ဒီလာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအနေနဲ့ဘယ်နဲ့ရာခိုင်နှုန်းလောက်များနိုင်မယ်လို့မှန်းထားပါလဲရှင်
။အဲကျွန်တော်တို့ရွေးကောက်ပွဲမှာဝင်နေဆိုတဲ့ဥစ္စာကတော့အိမ်ဖြည့်ပဲဝင်မှမလဲ။အားလုံးနိုင်မယ်လို့မှန်းတာပေါ့။သို့တော်လည်းပဲပြည်သူရဲ့အဆုံးဖြတ်ပါပဲ။ပြည်သူတွေကနော်အထူးရွေးကောက်ပွဲနဲ့ပတ်သက်လို့လွတ်လပ်ပြီးတရားမျှတစွာနဲ့နော်လွတ်လပ်ပြီးတရားမျှတစွာနဲ့သူတို့ပေးကျင်တဲ့ကိုယ်စားလှယ်ကိုပေးထပ်ဖို့အရေးကြီးတယ်။ဒါကြောင့်အဲ့ဒီဥစ္စာအတွက်ကျွန်တော်တို့ရှိမှသင်တန်းနေပေးတယ်ပြည်သူတွေကိုပြန်ပြီးရှင်းပြနေတယ်သူတို့ပေးကျင်တဲ့လူကိုပေးဖို့เนาะပေးကျင်တဲ့လူပယ်မဲမဖြစ်ဘဲနဲ့ပေးလို့ရအောင်နောက်တစ်ခုကတော့မဲပေးပိုင်ခွင့်ဆိုတာလူတိုင်းမှာရှိတဲ့နော်ဆိုတော့သူတို့ရေးကောက်ပွဲမှာပြည်သူတွေမပါဘူးဆိုရင်လည်းမအောင်မြင်နိုင်ဘူးဒါကြောင့်ပြည်သူတိုင်းပါဝင်ဖို့လိုတယ်ဆိုပြီးတော့မှမဲပေးထိုင်မဲပေးခွင့်ရှိတဲ့လူတွေအားလုံးကမဲပေးလို့ရအောင်တချို့ကြတော့အမှတ်ဖို့နေမရှိတာတို့ဘာလို့ဆိုတဲ့ဥစ္စာမျိုးတွေအဲ့ဒီအတွက်ကိုလည်းပဲကျွန်တော်တို့ကညို့ကျွန်တော်တို့သင်တန်းပေးရတာပေါ့ကျွန်တော်တို့အရင်သင်တန်းပေးတယ်သင်တန်းပေးပြီးကျွန်တော်တို့ပါတီဝင်တွေကနေရာတိုင်းနေရာတိုင်းမှာဒီဥစ္စာဆောင်ရွက်နေကြတယ်ဒါကတော့ပထမတစ်ခုပေါ့နော်ဒုတိယတစ်ခုကြတဲ့အချိန်ကျတော့ရွေးကောက်ပွဲအတွက်တော့မဟုတ်ပါဘူးသူတို့လည်းပဲတချို့လည်းပဲနားမရှင်းတဲ့အတွက်ဟိုအမြင်မရှင်းဘူးပေါ့လေအဲ့ဒါကဘာလဲဆိုရင်ပါတီတစ်ခုဖြစ်လာပြီဆိုရင်ပါတီပေါ်ယုံရမယ်နော်ဒုတိယကတော့ယုံတဲ့အတိုင်းလိုက်လုပ်တတ်မယ်မလုပ်နိုင်ရင်လည်းအပိုပဲအဲ့နောက်တစ်ခါကိုယုံသလိုပါတီဆိုတာဘယ်ပါတီမှလူတို့တရားလုံးမဟုတ်ဘူးပြည်သူတရားလုံးဆိုတာဘယ်ပါတီမှမရှိဘူးကျွန်တော်တို့မြန်မာနိုင်ငံမှာတပါတီစနစ်တောင်ရှိတယ်အဲ့ဒီတုန်းကလည်းလူထုတရားလုံးမဟုတ်ခဲ့ပါဘူးအခုပါတီတွေအများပြားရှိတဲ့အတွက်ဘယ်ပါတီမှလူထုတရားလုံးမဖြစ်နိုင်ဘူးဒါကြောင့်လူထုတရားလုံးကလိုက်ပါလာအောင်ဆိုရင်စည်းရုံးနေရမှာပဲနော်လိုက်ပါလာအောင်စည်းရုံးနေရမယ်အဲ့စည်းရုံးနေဖို့အတွက်ကိုကျွန်တော်တို့ပါတီတွေအများအန်းလုပ်ကြတယ်အဲ့ဒါအသင်းဘွားတွေကကျွန်တော်တို့စလုပ်တာ
အခုဟိုအများပြောနေကြတာပေါ့အခုလေသူများတွေတရင်တွေမှာရေးနေကြပါတယ်ကဲလို့များပြည်ခိုင်ပြိုးပါတီကနိုင်ခဲ့လို့ရှိရင်ဒုက္ခဥထေဦးအနေနဲ့တမရလုပ်မယ်ဆိုပြီးတော့ပြောတဲ့တရင်တွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဗာမြတ်မှတ်ချက်ပေးခြင်းပါလဲရှင
်အဲဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တချို့ကပြောပါတယ်တချို့ဆိုတာလှမ်းပြီးပြောကြတယ်ဟိုတင်းကအင်တာဗျူးလုပ်တဲ့အထက်မှာတဲ့နော်ကျွန်တော်ကနိုင်လို့ရှိရင်နော်နိုင်လို့ရှိရင်တမရလုပ်မယ်ဆိုပြီးတော့မှပြောတယ်လို့ပြောပါတယ်ကျွန်တော်တို့ကတော့ဘယ်လိုလဲဆိုရင်ဒီဥစ္စာကအစိုးရကြီးကမေးတယ်မေးခွန်းနေပါ။အစိုးရကြီးကနိုင်ငံခြားလူတွေလည်းမေးတယ်တန်တပန်တွေလည်းမေးကြတယ်။ကျွန်တော်ပြောပြတယ်အဲ့တုန်းကကျွန်တော်ကတော့မလုပ်ဘူး။နော်ကျွန်တော်ကတော့မလုပ်ဘူး။အခုအချိန်နီးလာတဲ့အချိန်ကျတော့ကျွန်တော်တို့အဲ့တုန်းကလည်းအာယုံစိုက်တဲ့ဥစ္စာတွေပြည်သူတွေဘာလိုအပ်တယ်လဲ။လိုအပ်တဲ့ဥစ္စာကိုကိုတက်နေတယ်လို့ဘယ်လိုဖြည့်ဆည်းပေးရမလဲ။ဒါပဲကျွန်တော်အာယုံစိုက်တယ်။အခုနီးလာတဲ့အချိန်ကျတော့လည်းပဲရွေးကောက်ပွဲစည်းဝေးကာလကြာရင်တော့နိုင်ဖို့ပဲအာယုံစိုက်မှာပဲ။ဒါလွဲလို့ခုနလှုပ်ချင်တယ်မလှုပ်ချင်ဘူးဆိုတဲ့ဥစ္စာကျွန်တော်မရှိဘူး။နော်အဲ့တော့လှုပ်ချင်နိုင်တယ်လှုပ်လို့မှမရတာပဲသမဏဆိုတော့လှုပ်ချင်နိုင်လှုပ်လို့မရဘူးလေ။နော်ဒါကျွန်တော်တို့ရဲ့မြန်မာဒလိထုံးစံအရာဆိုလို့ရှိရင်တော့လည်းပဲသူ့အတူဖြစ်နေတာပဲလေဒါတွေကကိုယ်ကံကြမ္မာမပိုင်နဲ့ဘယ်လို့မှမဖြစ်ဘူးနော်နောက်တစ်ခုကတော့ဒီဥစ္စာတွေနဲ့ပတ်သက်လို့နော်ရွေးကောက်ပွဲနိုင်မှဖြစ်မှာဒါကြောင့်ရွေးကောက်ပွဲနိုင်ဖို့အတွက်ကိုကျွန်တော်တို့ကြိုးစားရမယ်နော်ဒါကလွဲလို့ကျွန်တော်တို့ဘာမှမဖြစ်ဘူးဒါပါတီရဲ့သဘောထားပါပဲရွေးကောက်ပွဲနိုင်လာပြီအဲ့ကြလို့ရှိရင်တော့နော်ဘသူလုံးမယ်ဆိုတော့ပါတီကအဆုံးဖြတ်ပြီးမှာပေါ့ဒါဟောတချို့နာမည်ကြီးနေတဲ့ပုဂ္ဂိုလ်တွေတောင်မှကျွန်တော်တို့ဒီလိုပဲပြောတာပဲ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်ဟု
တ်ပါပြီ
ကျန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကပြည်ခိုင်ပြိုပါတီပူထွက်ဥက္ကဋ္ဌဦးထေဦးကိုမေးမြန်းထားတာဖြစ်ပါရဲ့ရှင်။ VOA American အသံကနေတနင်္ဂနွေနေ့ညဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အသံလွှင့်နေပါရယ်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါရယ်။ဖုန်းနဲ့ဆက်သွယ်လို့ရင်တော့13923255လေးကိုခေါ်ဆိုနိုင်ပါရယ်။ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးတဲ့စီစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ29ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီထိအစီအစဉ်တွေကို line to meter 24 25 32 51အပြင် line လက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထက်ကမအေးသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်မပေးခင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်။ဒီတစ်ပတ်အစီအစဉ်မှာတော့ကချင်အထူးဒေသတင်မှာမဲဆွယ်စည်းရုံးခွင့်ပိတ်ပင်တာဟာဥပဒေနဲ့ညီသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဒီပိုင်းရွေးကောက်ပွဲနဲ့ပတ်သက်တဲ့ထူးခြားသတင်းတစ်ပုဒ်ကတော့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအမတ်လောင်းတွေကိုကချင်ပြည်နယ်ဝိုင်းမော်ချီဖွေနဲ့ဆော့လော်မြို့နယ်တွေမှာမဲဆွယ်စည်းရုံးတွေမလုပ်နဲ့ဆိုပြီးကချင်အထူးဒေသတစ်ခေါင်းဆောင်ဦးစခုံတရင်ကတားမြစ်လိုက်တယ်ဆိုတဲ့သတင်းပါသိမကြသေးခင်တုန်းကလည်းကချင်အထူးဒေသတစ်တာဝန်ရှိသူတွေဟာလော်ဝအမျိုးသားစည်းလုံးညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုပန်ဝါမြို့မှာပါတီဆိုင်ဖို့မထောင်မှုမဲဆွယ်ဟော်ပြောစည်းရုံးတွေမလုပ်နဲ့ဆိုပြီးတားမြစ်ပိတ်ပင်ခဲ့ပါသေးတယ်အခုလိုတားမြစ်ပိတ်ပင်မှုတွေလုပ်နေတဲ့ဦးစခုံတရင်နဲ့ကချင်အထူးဒေသတစ်ဆိုတာဘယ်လိုမျိုးလဲရေကောက်ပွဲနဲ့ပတ်သက်ပြီးအရင်ကဘယ်လိုပြဿနာတွေရှိခဲ့ဘူးလဲအခုဒီလိုကိစ္စမျိုးဖြစ်သင့်ပါရဲ့လားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အထူးဒေသတစ်လက်ရှိခေါင်းဆောင်ဟာဦးစခုံတရင်ဖြစ်ပါတယ်သူနဲ့ဦးလျောက်ဇလွန်းတို့ဟာမူလက KIA ကချင်ပြည်လွတ်လပ်ရေးအဖွဲ့ကတပ်မှုငယ်တွေဖြစ်ပြီးနောက်ပိုင်းဘကပခေါ်ဗမာပြည်ကွန်မြူနတီပါတီနဲ့ပူးပေါင်းသွားခဲ့ပါတယ်1989ခုနှစ်ဗမာပြည်ကွန်မြူနတီပါတီပြိုကွဲသွားချိန်မှာကချင်ပြည်နယ်အရှေ့မြောက်ဘက်ကဘကပ101စစ်ဒေသဟာကချင်အထူးဒေသတစ်အဖြစ်ခွဲထွက်လိုက်ပြီးစစ်အစိုးရနဲ့ငြိမ်းချမ်းရေးယူလိုက်ပါတယ်။လက်နက်ကိုင်တပ်ဖွဲ့ကိုလည်း NDA ကချင်တပ်ဖွဲ့အဖြစ်ပြောင်းလဲဖွဲ့စည်းပြီးခေါင်းဆောင်ကတော့ဦးစခုံတိန်ရင်းနဲ့ဦးဇလွန်းတို့ပဲဖြစ်ပါတယ်။နောက်ပိုင်းစစ်အစိုးရကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုနေကြားဆောင်တပ်အဖြစ်ပြောင်းလဲဖို့ညွှန်ကြားတဲ့အခါ NDA ကချင်တပ်ဖွဲ့ဟာနေကြားဆောင်တပ်ရင်းသုံးအဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာပါ။အဲ့ဒီနေသားဆောင်တက်စိုးမိုးထားတဲ့ဒေသတွေမှာတရုတ်ပြည်နယ်ဆက်ပန်ဝါကံပိုက်တီနဲ့ကြေးရွာတချို့ပါဝင်ပါတယ်။2010ရွေးကောက်ပွဲလုပ်တဲ့အခါဦးစခုံတင်ရင်းဟာအမျိုးသားလွှတ်တော်အတွက်ကချင်အမှတ်၄မဲဆန္ဒနယ်မြေကနေတတိပုဂ္ဂလအနေနဲ့ဝင်ပြိုင်ပါတယ်။ပြည်ခိုင်ဖြိုးနဲ့မဟာမိတ်လုပ်ထားတဲ့အတွက်အဲ့ဒီမဲဆန္ဒနယ်မြေမှာပြည်ခိုင်ဖြိုးဝင်မပြိုင်ပါဘူး။ဒီလိုနီးနဲ့အမျိုးသားလွှတ်တော်အမှတ်ဖြစ်လာပါတယ်။အလားတူသူရဲ့သားတယောက်ဖြစ်တဲ့စခုံရင်းဆောင်ဟာလည်းပြည်နယ်လွှတ်တော်အတွက်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီစတာကကိုစားပြုပြီးချီဖွေအမှတ်1မဲဆန္ဒနယ်မြေကနေဝင်ရောက်ရွေးခန့်ပါတယ်။ပြည်ခိုင်ဖြိုးနဲ့မဟာမိတ်ဖွဲ့ထားတဲ့အတွက်အဲ့ဒီနယ်မြေမှာပြည်ခိုင်ဖြိုးဝင်မပြိုင်ပါဘူး။နောက်တော့စခုံရင်းဆောင်ရွေးချယ်ခံရပြီးပြည်နယ်လွှတ်တော်ရဲ့ကိုရောက်ပါတယ
်။2010ရွေးကောက်ပွဲတုန်းကကချင်ပြည်နယ်အခြေအနေကိုပြန်ကြည့်ရင်လွတ်လပ်ပြီးတရားမျှတမှုမရှိပါဘူးအဲ့ဒီအချိန်ကကချင်ပါတီ၃ပါတီမှတ်ပုံတင်လျှောက်ထားပါတယ်ပါတီ၃ခုလုံးကိုမှတ်ပုံတင်ခွင့်မပြုခဲ့သလိုရွေးကောက်ပွဲမှာဝင်ပြန်ခွင့်လည်းမပေးပါဘူးဒါကြောင့်ကချင်ပြည်နယ်မှာပြီးခိုင်ဖြိုးနဲ့မဟာမိတ်ဖွဲ့ထားတဲ့စာတကပါတီနဲ့တိုင်းသာစီလုံးညွေတဆညာပါတီ၃ခုပဲရှိတာပါအဲ့ဒီအချိန်တုန်းကဦးစခုံတင်ရင်းပြီးခိုင်ဖြိုးနဲ့စာတကအမတ်လောင်းတွေရဲ့ပြိုင်ဘက်တွေကတော့ NDA ကချင်တပ်ဖွဲ့တွေကနေဦးစခုံတင်ရင်းနဲ့နိုင်ငံရေးအယူဆမတူလို့နှုတ်ထွက်သွားခဲ့ကြတဲ့ခေါင်းဆောင်တို့ချို့ဖြစ်ပြီးသူတို့ဟာပါတီထောင်ခွင့်လည်းမရတတိပုဂ္ဂလအနေနဲ့ဝင်ပြိုင်လို့လည်းမရတော့တဆညာကနေရွေးကောက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်မဲလိမ်မဲခိုးမှုမဲမသမာမှုတွေကြောင့်အဲ့ဒီလူတွေအားလုံးရွေးကောက်ပွဲမှာရှုံးနေခဲ့ကြပါတယ
်အခု2015မှာတော့ပြောင်းလဲသွားပါပြီကချင်ပြည်နယ်မှာကချင်ပါတီတွေအများအပြားပေါ်လာပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းကချင်ပြည်နယ်နေရာအနှံ့အပြားမှာဝင်ရောက်ရှင်ပြိုင်မှာပါ2010တုန်းကလိုပဲဦးစခုံတင်ရင်းဟာလေ အမျိုးသားလွတ်တော်အတွက်ကချင်အမှတ်9နေမြီမှာ NLD အပါအဝင်အခြားပြိုင်ဘက်9ယောက်နဲ့ဝင်ပြိုင်ပါတော့မယ်။ပြည်ခိုင်ဖြိုးရဲ့မဟာမိတ်မို့ပြည်ခိုင်ဖြိုးကအဲ့ဒီနေရာဝင်မပြိုင်ပါဘူး။အလားတူသူ့သားစခုံရင်းဆောင်ဟာလည်းတည်နယ်လွတ်တော်အတွက်စာတကပါတီကိုစားပြုပြီးချီဖွေအမှတ်1မဲဆန္ဒနယ်မြေကနေအခြားပြိုင်ဘက်အမှတ်လောင်း9ယောက်နဲ့ပြိုင်ပါမယ်။စာတကဟာလေပြည်ခိုင်ဖြိုးမဟာမိတ်မို့အဲ့ဒီနေမြေမှာပြည်ခိုင်ဖြိုးပါတီကဝင်ရောက်ရှင်ပြိုင်ခြင်းမပြုပါဘူး။လက်ရှိနေသားဆောင်တက်ကထိန်းချုပ်ထားတဲ့ကချင်အထူးဒေသ1နေမြေကံပိုက်တီပန်ဝါအပါဝင်ကျေးရွာတွေဟာမဲယုံတွေဖွင့်လှစ်ပြီးရွေးကောက်ပွဲကျင်းပပြုလုပ်မဲ့နေရာတွေဖြစ်ပါတယ်။နေသားဆောင်တက်ဆိုတာဟာလေတက်မတော်ရဲ့လက်အောက်ခံဖြစ်တာမို့အဲ့ဒီနေမြေတွေမှာမဲယုံဖွင့်ရွေးကောက်ပွဲလုပ်မယ်ဆိုရင်ဝင်ရောက်ရှင်ပြိုင်မဲ့ပါတီနဲ့အမတ်လောင်းတွေကိုလွတ်လွတ်လပ်လပ်မဲဆွယ်စီယုံခွင့်ပေးဖို့လိုပါတယ်။လက်ရှိအဲ့ဒီနယ်မြေတွေမှာတိခိုင်ဖြိုး NLD စတက်ကလောဝအမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊ကချင်ပြည်နယ်ဒီမိုကရေစီပါတီ၊ကချင်ဒီမိုကရက်တစ်ပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊လီစုအမျိုးသားဖွံ့ဖြိုးတွတ်တက်ရေးပါတီ၊ကချင်အမျိုးသားဒီမိုကရေစီကွန်ဂရက်ပါတီရှမ်းတိုင်းသားများဒီမိုကရက်တစ်ဂျာဖြူပါတီရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဂျာခေါင်းပါတီတိုင်းလိုင်ရှမ်းနီအမျိုးသားဖွံ့ဖြိုးတွတ်တက်ရေးပါတီစသဖြင့်ပါတီပေါင်းများစွာကအမတ်လောင်းများစွာဝင်ရောက်ရှင်ပြိုင်ကြပါတော့မယ်တည်သူလွတ်တော်အတွက်ဝိုင်းမော်မျိုးမှဝင်ပြိုင်မဲ့အမတ်လောင်း17ယောက်တည်နယ်လွတ်တော်အတွက်ဝိုင်းမော်မဲဆန္ဒနယ်1မှ12ယောက်ဝိုင်းမော်မဲဆန္ဒနယ်2မှ13ယောက်အထိဝင်ပြိုင်ကြမှာပါ
ဒီအတွက်အဲ့ဒီမဲဆန္ဒနယ်မြေထဲမှာပါဝင်တဲ့ကချင်ထူးဒေသတစ်ကံပိုက်ဒီပန်ဝါနဲ့အခြားကျေးရွာတွေကိုရွေးကောက်ပွဲဝင်မဲ့ပါတီနဲ့အမတ်လောင်းနဲ့မဲဆွယ်စည်းရုံးခွင့်ရကိုရရပါမယ်အခုလိုဒေသတဲ့နိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးခွင့်မပေးဘူးဆိုတဲ့ကိစ္စဥပဒေနဲ့မညီပါဘူးဒီကိစ္စဥစခုံတင်ရင်ကိုသက်ဆိုင်ရာပြည်နယ်ရွေးကောက်ပွဲကော်မရှင်ကခေါ်ယူအသိပေးတာကိုလက်မခံဘူးဆိုရင်နေကြားသောတပ်ထိန်းချုပ်နယ်မြေဖြစ်တာကြောင့်တပ်မတော်ဘက်ကနေညွှန်ကြားပေးရပါလိမ့်မယ်ဒီလိုမှမဟုတ်ရင်တော့အဲ့ဒီနယ်မြေတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်လာမှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုကြားခဲ့ရတာပါရှင်။ VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့မြန်မာပြည်မှပြည်စာများကဏ္ဍကို VOA ဝိုင်းရောက်သားတွေနဲ့အတူမအေးတန်တာကျော်ကတင်ဆက်ထားပါတယ်။နားဆင်ကြည့်ရအောင်ပါရှင်။
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဗီဒီယိုအစီအစဉ်တွေကိုနားဆင်အားပေးပြီးရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုပြောပြပေးခြင်းပါတယ်။မျက်စိပိတ်နားပိတ်နေရတဲ့ခစ်တွေကိုကြော်လွန်လာပြီမလို့ကျေးဇူးတင်ပါတယ် VOA လို့ရေးလာတဲ့မိုဘိုင်းအနေနဲ့သင်ပို့လာတဲ့သောရရှင်ကတော့အသီးဟလိုင်းဖြစ်ပါတယ်
။မျက်စိတွေပိတ်နားတွေပိတ်ခေတ်ကာလတွေမှာ VOA ရဲ့ကျေးဇူးတွေဆက်လို့တော့မကုန်ပါဘူးဗျာ။နားတွေဖွင့်မျက်စိတွေဖွင့်ပေးခဲ့တာကိုစီစဉ်တိုင်းကိုကြိုက်ပါတယ်။ဒါပေမဲ့နားထောင်ရတဲ့အချိန်တော့အားမရဘူးဗျာ။အင်တာနက်ကအမြဲဖွင့်မထားနိုင်တော့ရေဒီယိုလေးကိုပဲအဓိကအားပြုနေရတာပါ။ဘ ഹു တုတတွေနိုင်ငံရေးအတွေးအခေါ်တွေစသည်ဖြင့်နားထောင်လို့ကောင်းတော့ရေဒီယိုလေးပိတ်သွားမှစိုးတယ်ဗျာ။ဘာပဲဖြစ်ဖြစ်ကျေးဇူးပါပဲ VOA ရဲ့
မိုဘိုင်းကနေထုတ်လွှင့်ပေးတာတွေရှိပေမဲ့လည်းအခုချိန်ထိရေဒီယိုကိုပဲအဓိကအားပြုပြီးတော့အသုံးပြုနေရပါတယ်ဆိုပြီးရေးလာတဲ့သောရရှင်တီဟာလိုင်းဖြစ်ပါတယ် Facebook ကနေတက်ဆင်ကျွန်တော်တို့ VOA 1 not 2 1 not 3တွေတော်တော်များများနဲ့မိတ်ဆွေဖြစ်နေတဲ့သောရရှင်ကိုတက်ကတော့နားမထောင်ရတာကြာပြီဖြစ်တဲ့ VOA ကိုအပါဒိယနားထောင်ဖြစ်ပါတယ်ဆိုပြီးတော့ Facebook post လေးတစ်ခုအခုလိုမျိုးရေးထားပါတယ်ရှင်
။နားမထောင်ရတာကြာပြီဖြစ်တဲ့ VOA နဲ့မန္တလေး FM ကိုအားရပါရနားထောင်ဖြစ်ပါတယ်။ဒါပေမဲ့အလွယ်တကူနားထောင်လို့ရတဲ့ VOA ကိုပိုနားထောင်ဖြစ်ပါတယ်။မန္တလေး FM ကတော့ကျွန်တော်တို့ဘက်မှာမမီတဲ့အတွက် Internet line ကောင်းတဲ့နေ့မှနားထောင်လို့ရပါတယ်။ VOA ကတော့ Radio ရှိရင်အဆင်ပြေတာမို့ပြဿနာမရှိပါဘူး။စင်မကောင်းဖြစ်ရတာကတော့မန္တလေး FM လို့နာမည်ပေးထားပေမဲ့မန္တလေးတိုင်းကမြို့တွေအားလုံးဖမ်းယူနားဆင်လို့မရသေးတာကတော့ဝမ်းနည်းစရာပါ မန္တလေး FM နဲ့စကားပြောဖြစ်တိုင်းထုတ်လွှင့်မှု area တိုးချက်ဖို့ဒီဇိုင်းမမပြောခဲ့ပေမဲ့ကျွန်တော်ဆန္ဒကတော့ဖြစ်မလာသေးပါဘူးအစီအစဉ်ကောင်းနေထုတ်လွှင့်ပေးနေတဲ့မန္တလေး FM ရဲ့တင်ဆက်မှုတွေကိုမြန်မာပြည်အနှံ့လွှင့်ပြနိုင်ပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်ဗျာချစ်စွာသော VOA နဲ့မန္တလေး FM ထာဝရအောင်မြင်ပါစေ
မန္တလေး FM အနေနဲ့ထုတ်လွှင့်မှု area တိုးချက်စေချင်ပါတယ်ဆိုရသောရှင်ကိုသက်ပြောလာတာပါ VOA ကလည်းရုပ်မြင်သံကြားတင်ဆက်မှုနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုအချိန်တိုးမြင့်ပေးဖို့တောင်းဆိုချင်ပါတယ်ဆိုရစာရေးလာကြတဲ့သောရရှင်တွေကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီလာမယ့် September 28ရက်နေ့ကစပြီးတော့ရေဒီယိုထုတ်လွှင့်မှုတွေကိုညနေ6နာရီကနေ6နာရီခွဲအထိနာယူဝက်စာတိုးပြီးတော့စုစုပေါင်းတနားရီ6နာရီကနေ9နာရီအထိအချိန်တိုးပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ရေကောက်ပွဲကာလအထူးအစီအစဉ်ဖြစ်ပါတယ်ရှင်။ကျွန်တော်တို့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုလည်းစုစုပေါင်းနာယူဝက်စာတိုးပြီးတော့စုစုပေါင်းတနေ့ကိုတနားရီနေ့စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တပတ်ကို9ရက်တနားရီစာအစီအစဉ်တွေကိုတိုးချဲ့ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။VOA ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားသတင်းတွေနောက်ပြီးတော့ review နဲ့သတင်းတင်ဆက်မှုတွေကိုနားဆင်ကြည့်ရှုအားပေးပြီးတော့သောရရှင်နေအောက်ပိုင်းမှာဒီသတင်းတွေနဲ့ပတ်သက်ပြီးတော့ကဏ္ဍအလိုက်မှတ်ချက်တွေတုံ့ပြန်ရေးသားလာကြတာတော်တော်တွေ့ရပါတယ်။အဲ့ Facebook မှတ်ချက်တွေမှာရေးလာကြတဲ့သောရရှင်နေရဲ့ကိုပိုင်းမြင်တွေကိုလည်းပြောပြပေးချင်ပါတယ်ရှင်။ September 14ရက်နေ့မှာဒုတိယကြိမ်ထုတ်ပြန်တဲ့ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်ရင်းကနေရာတော်တော်များများမှာအမားရွေးနေဆက်ပြီးတော့ရှိနေတာဟာရွေးကောက်ပွဲရလနဲ့တိုင်းသားပြည်သူလူထုကိုစားပြုမှုကိုထိခိုက်အောင်တမင်တကာရည်ရွယ်ချက်ရှိရှိအလုပ်နေတာဟုတ်မဟုတ်ဆိုတဲ့သတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့သောရရှင်နေအမြင်မျိုးမျိုးကိုရေးလာတဲ့ထဲမှာတော့ Open Sky ဆိုတဲ့သောရရှင်က
တာဝန်ရှိသူတွေဟာရည်ရွယ်ချက်ရှိရှိနဲ့မဲဆင်းအမားတွေကိုအချိန်ဆွဲပြီးလုပ်နေတာပါအမားကိုလည်းတာဝန်မြေဝဲ30ရာခိုင်နှုန်းပဲတာဝန်ယူမယ်လို့ပြောနေပါပြီဘလို့မှတရားမျှတရွေးကောက်ပွဲဖြစ်မလာနိုင်ပါဘူး52ရက်ပဲလိုပါတော့တယ
်ရွေးကောက်ပွဲကျင်းပဖို့အချိန်ကအရန်နီးနေပြီအခုလိုအမားရွေးနေဆက်ဖြစ်နေတဲ့အတွက်အလွန်စိတ်ပူပါတယ်ဆိုပြီးတော့ Open Sky ကရေးလာတဲ့အချိန်မှာလှိုင်းဝင်းထွန်းဆိုတဲ့သောရရှင်ကတော့
ရွေးကောက်ပွဲကော်မရှင်စတဲ့ဝန်ထမ်းတွေစူးစမ်းပြီးလှုပ်ဆောင်နေပါတယ်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းများစူးစမ်းမှုများများရှိအောင်ဝိုင်းဝန်းအားပေးကြရင်မကောင်းဘူးလားဗျစနစ်တိအောက်မှာလှုပ်ဆောင်နေကြတဲ့ဝန်ထမ်းများကိုနားလည်ပေးစီလိုပါတယ်
ဒါကတော့ရွေးကောက်ပွဲကော်မရှင်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတူဖြစ်ပုံရတဲ့အလှိုင်းဝန်ထွန်းပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ရှင်။ဖိုးထုတ်ဆိုတဲ့သောရရှင်ကလည်းသူ့ရဲ့အမြင်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ခုလိုမျိုးရေးလာပါတယ်
။နိုင်ငံသားတယောက်ရဲ့အမြင်ဆုံးအာဏာဖြစ်တဲ့မဲပေးခွင့်ဆုံးရှုံးရမယ်ဆိုရင်မဲပေးခွင့်ဆုံးရှုံးတော့မယ်ပြည်သူတွေအနေနဲ့လူ့ခွင့်ရေးကော်မရှင်ထံတင်ပြပြီးတော့ရွေးကောက်ပွဲကော်မရှင်ကိုတရားစွဲလို့မရဘူးလား။ရွေးကောက်ပွဲကော်မရှင်အနေနဲ့ကဘာတာဝန်ယူမှုမှမရှိဘူးလား။ဒီအတိုင်းပဲဆုံးရှုံးခံလိုက်ရတော့မှာလား။ဒါဟာတမင်တက်တဲ့ရွေချက်ရှိရှိနဲ့လုတ်တဲ့နိုင်ငံတော်လုတ်ကြံမှုတမျိုးပဲမဟုတ်လား
။ဒါကတော့ VOA သောရရှင်နေကျွန်တော်တို့ VOA ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်တွေကိုကျွန်တော်တို့ရဲ့ VOA Facebook အစာမျက်နှာမှာတုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်ရှင်။သောရရှင်နေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးမှာဖြစ်ပါတယ်။အခုတော့သောရရှင်နေကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ကြားဖြတ်ဖျော်ဖြေပေးကြပါတယ်ရှင်။Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းနဲ့မှာထိပ်ပန်းရောက်နေတဲ့သချင်းလေးတွေကတပုတ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်။ Selena Gomez နဲ့အတူ A$AP Rocky အဖြစ်ပြီးတော့တည်ဆိုထားတဲ့ Good For You ဆိုတဲ့သချင်းကဒီတစ်ပတ် Billboard Hot 100တေးဆင်းမှာနံပါတ်5ချိတ်နေတာဖြစ်ပါတယ်ရှင်။နားဆင်ခံစားကြည့်ပါအောင်နော်။ I'm not 14 carats. I'm 14 carats. Door it up like my eyes.I used to get a touch so good, so good Make you never wanna leave So don't, so don't Gonna wear that dress you like skin tight Do my hair up real, real nice And syncopate my skin to your heart beating Cause I just wanna look good for you I just wanna look good for ya, Let me show you how proud I am to be yours Even if it's just a mess on the floor I still look good for ya, I'm in my marquee diamond ASAP Rocky အဖြစ်ပြောသူဆိုထားတဲ့ Good for you ဆိုတဲ့သင်းကိုနားဆင်ကြားကြရတာပါရှင်။သွားရရှင်နေချင်းချင်းမြတ်တာတည်းလက်ဆောင်ပေးပို့တဲ့မြန်မာသင်းလေးတပုတ်နဲ့နောက်ပိုင်းမှာဆက်ပြီးဖြောပြပေးဖို့ရှိပါတယ်။အခုတော့အရင်သွားရရှင်နေရဲ့အရင်ဖွင့်စာတွေကိုဖော်ပြပေးကြပါရစေ။အလုံသမားတွေရာတင်ရထိုက်တဲ့အခွင့်အရေးတွေဆုံးရှုံးနေတာကအထည်ချုပ်လုပ်ငန်းတွေမကပါဘူးတဲ့။ဒီအလုံသမားတွေဘက်ကဆုံးရှုံးမှုတွေဖြစ်နေတာမတရားစေခိုင်းမှုတွေနဲ့ကြုံနေရတာတွေကအပြင်ကိုအတန်မထွက်လာပဲနဲ့တိုးတိုးတိတ်တိတ်ဖြစ်နေလို့ပါဆိုပြီးတော့သရရှင်မျက်ဆက်ကအခုလိုရင်ဖွင့်လာပါတယ်
။မင်္ဂလာပါ VOA သတင်းတွေကိုအင်တာနက်မှာနေ့စဉ်ဖတ်ဖြစ်ပါတယ်။အရင်ကတော့ရေဒီယိုလေးနဲ့မနေ့စောစောထပ်ပြီးတော့နားဆင်ဖြစ်ခဲ့တာပါ။တချို့သတင်းတွေကို Facebook မှာပြန်ပြီးတော့တင်တော့အများလဲသတင်းတွေဖတ်ဖြစ်ပါတယ်။ရန်ကုန်မှာလှုပ်လှုပ်နေရတာဆိုတော့တွေ့ရကြုံရတာတွေကတော့အများကြီးပါပဲ။တချို့အလုပ်နေရာတွေမှာဆိုရင်အလုပ်ရှင်တွေကအလုပ်သမားတွေအပေါ်မတရားတဲ့ခိုင်းစင်မှုမျိုးတွေတွေ့ရပါတယ်။ဒါပေမဲ့တချို့အလုပ်သမားတွေကအလုပ်သမားဥပဒေဆိုတာကိုနားမလဲတော့ဒုက္ခရောက်ခဲ့လို့ရှိရင်ဘယ်လိုလုပ်ရမလဲဆိုတာကိုနားမလဲကြပါဘူး။အဲဒီတော့အလုပ်ရှင်ပြုသူများခံကြရပါတယ်။တချို့လည်းသိပေမဲ့အလုပ်ပြုံမှာကြောက်တော့ဘာမှပြန်မပြောရဲကြပါဘူး။အလုပ်သမားဥပဒေနဲ့ဆိုင်တဲ့သတင်းတွေဆိုရင်အထက်ချုပ်လိုဝန်ထမ်းများများနဲ့လုပ်ရတဲ့နေရာတွေသာကြားနေကြရတာပါ။စားသောက်ဆိုင်လိုနေရာမျိုးတွေမှာအလုပ်သမားတွေရာသင်ရတတ်တဲ့ခွင့်ရည်တွေဆုံးရှုံးနေတာဘယ်သူမှမသိကြတာကိုပြောချင်ပါတယ်အားလုံးကျမ်းမာကြပါစေ
ဒါကတော့သောရရှင်မျက်စကလုပ်ငန်းခွင်အသီးသီးမှာမတရားမှုတွေနဲ့ကြုံတွေ့နေရပါတယ်ဆိုပြီးတော့ရင်ဖွင့်စာရေးလာတာဖြစ်ပါတယ်ရင်ဖွင့်စာတွေကိုဒီမှာတင်ရက်ချင်ပါတယ်နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးပါဦးနော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးမှာဖြစ်ပါတယ်။ပခုတ်ခုကသောရရှင်ခင်မောင်းလွင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့တေးတောင်းလာတာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ NLD အမတ်လောင်းတွေအားလုံးအတွက်ပါဆိုပြီးတော့အစိုးရခင်မောင်းတို့ရဲ့ခွန်အားဖြင့်မိငယ်သချင်းလေးတောင်းဆိုခြင်းပါတယ်ဆိုပြီးတော့ VOA ကိုဆက်သွယ်လာပါတယ်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့သချင်းလေးပဲထုတ်လွှင့်ပေးခြင်းပါတယ်နော်။ခင်မောင်းတို့တည်ဆူထားတဲ့ခွန်အားဖြင့်မိငယ်ဆိုတဲ့သချင်းကိုတေးတောင်းတဲ့သောရရှင်ရောတေးချစ် view ရေသောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။ ဒီနေ့အစီအစဉ်ကိုရေဒီယိုအနေနဲ့ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခွန်အားဖြင့်မိငယ်တဲ့ချင်းကိုနားဆင်ကြကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင internet sa myin naw ma pyan pi lo na sin nai ma de jamaru ye website leisa ga bambis.voanews.com phit par de video ko le sa ye ja ba au no taraw shin ni a long shwin lan chet mye ja ba si shin ya to twe ta won tan ywe de ka ge ko jo so nai ma
နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ပေးခဲ့တာပါရှင်ဒီစီစဉ်ကိုခုလိုတင်ငွေတွေနဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တင်လာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ခုတော့ကဘာတလွားထူခြားဆန်းများတင်များစီစဉ်ကိုတင်ဆက်ပေးပါမယ်ဩစတြေးလျနိုင်ငံမှာတော့တနာကြောက်တန်တွေကိုဖျက်ဆီးနေတဲ့ Starfish ကြယ်ငှားတွေကိုနှိမ်နှင်းဖို့ရင်ငုတ်ဆက်ရုပ်ကိုတီထွင်လိုက်ပါတယ်ကြပြင်ဂျပန်နိုင်ငံကအသက်105နှစ်အရွယ်အဖိုးအိုဟာမီတာ100အပြေးပြိုင်ပွဲမှာကမ္ဘာအများဆုံးအပြေးချန်ပီယံအဖြစ် Guinness ကမ္ဘာစံချိန်တင်မှတ်တမ်းဝင်သွားပါတယ်ဒီလိုထူးခြားနေတဲ့သတင်းတွေကိုသိရမှာပါမိုက်အင်ဂျင်နိုင်တဲ့အသူကိုငင်းချန်တို့ကတင်ဆက်ထားပါတယ်ရှင်
ဩစတြေးလျနိုင်ငံကတနာကြောက်တန်းကြီးကိုဖျက်ဆီးနေတဲ့ကြယ်ငှား Starfish တွေရန်ကကာကွယ်ဖို့အတွက်ရေငုပ်ဆက်ရုပ်တစ်ခုကိုတီထွင်လိုက်ပါတယ်။ God's Bot ဆက်ရုပ်ဟာကြယ်ငှား Starfish တွေရဲ့ထိတ်ကိုအစိတ်ထိုးထည့်ပေးမဲ့ဆက်ရုပ်ပါ။ဒီအဝါရောင်ရေငုပ်သင်္ဘောလေးနဲ့တူတဲ့ဆက်ရုပ်ဟာအတော်လေးကိုလက်ရမြောက်တဲ့အရုပ်တစ်ခုလိုပါပဲ။ဒီဟာကိုတီထွင်ဖို့10နှစ်လောက်အချိန်ယူခဲ့ရပြီးတော့သူသာကောင်းကောင်းအလုပ်လုပ်မယ်ဆိုရင်တန်တာကြောက်တန်းတွေကိုဖျက်ဆီးနေတဲ့ကြယ်ငှားတွေကိုထိထိရောက်ရောက်နေနေနိုင်ပါပါဒီကြယ်ငှားတွေဟာတနာကြောက်တန်းတွေပေါ်မှာနေထိုင်စားတောက်တာဖြစ်ပြီးအခြေအနေပင်းရင်ကက်ယောဂအဆင့်ပွားများတဲ့အထိဖြစ်နိုင်ပြီးတော့တနာကြောက်တန်း40ရာခိုင်နှုန်းပျက်စီးမှုအတွက်တာဝန်ရှိတာပါအရင်နှုန်းကဒီကြယ်ငှားတွေကိုနှိမ်နှင်းဖို့အတွက်ရေငုပ်သမားတွေကိုသုံးပြီးအစိတ်ထိုးပေးရတာပါ GPS တပ်ဆင်ထားတဲ့ဆက်ရုပ်ကိုသုံးနိုင်မယ်ဆိုရင်ရေငုပ်သမားအများကြီးသုံးစရာမလိုပဲကျင်းငါးတွေကိုဖျက်ဆီးနိုင်မှာပါကျင်းငါးနဲ့ကြောက်တန်းတွေအကြားခွဲခြားနိုင်စွမ်းလည်းရှိပါတယ်ပင်လယ်ထဲကရေစီးကြမ်းထဲမှာစမ်းမယ်ဆိုရင်တော့ဘယ်လိုနေမလဲမသိရသေးပေမဲ့အောင်မြင်ရင်တော့နောက်နှစ်လောက်ကစပြီးအသုံးပြုနိုင်တော့မှာဖြစ်ပါတယ
်ထိုင်ဝမ်မှာစိုက်ကဲအသေးလေး10တန်းကျော်လောက်ရှိပြီးတော့နှင်းစင်လမ်းပေါ်ကိုတတန်းလောက်ရောက်ရှိမောင်းနှင်နေတာပါဒီထဲကပတ်ဝန်းကျင်ညဉ့်ဉန်းမှုကိုတက်တာစေပြီးတော့လက်ခံစမတ်ဖုန်းနဲ့ဆက်သွယ်ပေးမဲ့ సైకిల్ တစ်မျိုးကိုတီထွင်ဖန်တီးလိုက်ကြပါတယ်။ Google Road Cycle ဟာတခြားလျှက်စစ် సైకిల్ လိုပလက်ပေါက်နဲ့အားပြန်ဖြည့်ရမယ့်ပုံစံမဟုတ်ဘဲအထဲကပါတဲ့ဘက်ထရီကိုထုတ်လဲနိုင်ပါတယ်။ဒ Dajau Mountain Donsway Dure and Nene, Apian Pibogo, Tine Sound Nizia Mlobau, Dola Lidon Lout and Eddie Saikema, Battery Nalon Bowen Bio, Chosen Namai Louti, Duanai Mare, Battery Gondwai, Taiwan Joan Nanga, Ghost Station Lu Corre, Battery Lere Signego, Wimmy Lelai Lu Yavare, Eri Signema, Athen Wind Taya Bio, Dalago, Sedolagani, Dola Donze, Tijate Naimare, Nabi, Be Chene, Benama, Battery Leame, Suragole, Fongani, the Saint Echapia Shabi Bare, Kuche Maro, Saike, Lia Jo, Yonta Bio, Joan Nema, Battery Lena in a Simon Connasset, Chausan Shini Babi, Dinir Gomaro, Tianga, Ti, Dodo Melu, Yomanta Varekamia.
Depending on a poor doha, meet at the yard of Yapian Wimma, Lisa Nid at the man, Nessan his second knee, Benwing get it a dread. At that the young Annie Dema, Gabat and Nianzo Ludati, Ginnitz, Sending Dim Madame Windavare, Heidi Gichi, Mia Zakigo, Shimojo, Neme Bilabi, Dupian get it, that damn a dread, Dam Wemu, Jindonga, Mashibao, Duha Gabat and Nianzo, Jamaica, a dear champion, Usain Bolt, go the boy Dabi. Jamai Yale, Tantan Mama, she don't bear, look so bad. Then web di ma, do nene, detem yam yam, mapin I ne a dre, Amiabu, look, AFB, the dintanago biobare. Do nene, a niao, a nene, baumi a dole would be, dasa a tremma, tipi lip din I gave ye, do nim yedre ye, ape mu alma, bowing gayaba. Guinness, Gabas and Jane, madame ye, a thief map du, lemago, lacan, ya you, DJ Maro. Jamaica appeared my year, bones and you, Laku, Sandami, Amwekan, Yage Varish.
Kabatala to Jasamia Dremia, Sising or Nasing Karabashin, DC Singo, Kulu, the Ning Renania by my Athit Tolan Benevi, Janet Tolan Chagoro, the Nila Nimene by my Nasin Naimarishin. ဒီကနေ့ညဖက်သတင်းစီစဉ်ကြခင်ပြီးဆုံးမှာတော့မယ်ကျန်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတ်သိရင်ထိုက်ကပြောပြပေးပါအောင်ရှင်ခရီးယာဖုန်းတော်ကြီးတွေကလူငယ်တွေကိုလိမ်ပိုင်းဆိုင်ရာထိပါဆော်ကားမှုမရှိစေဖို့နဲ့အကြီးအကဲတွေအနေနဲ့လည်းပြစ်မှုတွေကိုဖုံးကွယ်ပေးဖို့အားထုတ်လုပ်ဆောင်လာပြီးမရှိအောင်သတိထားစောင့်ကြည့်သွားကြဖို့ပေါ်ရဟမင်းကြီး Francis က Roman Catholic ကိုပထမဆုံးအကြိမ်လေးချောင်းကနေတိုက်ခိုက်မှုတွေစတင်လိုက်ပြီးလို့ပြင်သစ်နိုင်ငံကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံတွင်ကဘယ်နေရာတွေကိုတိုက်ခိုက်နေလဲဆိုတဲ့အသေးစိတ်အချက်အလက်တွေမထုတ်ပြန်မိပဲပြင်သစ်တို့ဟာကိုကိုကိုကာကွယ်တဲ့အနေနဲ့ပြင်သစ်နိုင်ငံကိုတိုက်ခိုက်ဖို့လေ့ကျင့်ပေးထားတဲ့အစ္စလာမစ်အစိုးရအိုက်စစ်တွေခိုးလုံနေတဲ့နေရာတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့ပ
အီရန်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်သမားတွေရဲ့စခန်းတွေကိုတိုက်ခိုက်ချေမှုန်းနေတဲ့အမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တို့နဲ့လည်းပူးပေါင်းဆောင်ရွက်ခဲ့ပါတယ်လို့ပြင်သစ်သမ္မတရဲ့ယုံကနေလည်းပြောဆိုထားပါတယ်။ဂျပန်တောင်တက်သမားနိုဘူကာဇူကူရီကီရဲ့အေဝရတ်တောင်ထိပ်ကိုတက်ရောက်နိုင်ဖို့ပြင်ဆင်မှအချိန်ကြိုးပမ်းမှုဟာလည်းမအောင်မြင်ခဲ့ပါဘူး။ထရန်နဲ့ဆိုင်လာတဲ့နှင်းတူချာမှာခီးနှင်ဖို့အချိန်ကြာလွန်ပါတဲ့ဒီအတိုင်းဆက်ပြီးသွားရင်အသက်ရှင်လျက်ပြန်လှည့်လာနိုင်မှာမဟုတ်ဘူးဆိုတာကိုကျွန်တော်နားလည်သဘောပေါက်ခဲ့ပါပြီလို့ဒီကနေ့မှပဲတောင်းတသမားကူရီကီကသူ့ရဲ့ Facebook မှာကြေညာခဲ့ပါတယ်ရှင
်။တရင်ချင်းချုပ်ကမတင်ကြီးထက်ကကြေညာပေးခဲ့တာပါ။ဒီညနေ့အတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အသံရဲ့တင်းလာနေမနက်ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတိုမီတာ24/30/40ရောကနေဖမ်းယူနိုင်ပါတယ်။ VOA ကိုအပင်းနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.